မင်္ဂလာပါခင်ဗျာ MBC မြန်မာငြိမ်းချမ်းရေးစင်တာအဖွဲ့ထဲမှာရန်သူတွေရှိတယ်ဆိုတာဝန်ခံတဲ့အကြောင်းဒါပေမဲ့ဒီလူတွေရဲ့အမှားရှိရင်သူ့ကိုသာအပြစ်ပေးဖို့ MBC အဖွဲ့ရဲ့ဥက္ကဋ္ဌနဲ့ UWBC ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဒုဥက္ကဋ္ဌဦးအောင်မင်းကပြောလိုက်ပါတယ်အောက်တိုဘာ13ရက်နေ့က MBC အဖွဲ့နဲ့ပတ်သက်လို့ရရှိတဲ့အထောက်ပံ့တွေကိုပွင့်လင်းမြင်သာမှုရှိမရှိ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကမေးမြန်းချက်ကိုဖြေကြားရမှာဝန်ကြီးဦးအောင်မင်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
MPC ရဲ့မှာဒီလက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေအထူးဖြင့် ABSDF ကတာဝန်ယူခဲ့တဲ့လူတွေရှိပါတယ် ABSDF ကလူငယ်လူငယ်ပညာတတ်တဲ့လူတွေကနိုင်ငံတကာရဲ့အထောက်ပံ့မှုကိုယူပြီးကမှနိုင်ငံခြားကိုထွက်ပြီးတော့ဒေါက်တာဘွဲ့တွေမဟာဘွဲ့တွေတွားပြီးတော့ယူပြီးပြန်လာကြတီအဖွဲ့တွေကနိုင်ငံတော်ကိုတဆရှိပါမယ်ဆိုပြီးတော့ဂတိခံဝင်ချက်နဲ့လာလုံနေတာဖြစ်တယ်တီအဖွဲ့တွေမှမပောင်းဘူးဆိုလို့ရှိရင်ဘုသူ့ပောင်းပါလေအဲ့ဒီလိုရန်သူနဲ့မှစကားမပြောနိုင်ရင်ကျွန်တော်ငြိမ်းချမ်းရေးကဘလို့မှလုပ်လို့မရပါဘူးကျွန်တော်တို့ထဲမှာရန်သူတွေရှိပါတယ်ကျွန်တော်ဝန်ခံပါတယ်ကိုယ့်လူဖြစ်အောင်တာဝန်ကြီးဆောင်ရွက်သွားမယ်သူတို့မှားလို့ရှိရင်ကျွန်တော်တာဝန်ယူတယ်ကျွန်တော်ကိုအပြစ်ပေးပ
ါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမှာရောသတင်းစာလှုပ်လှက်ခွင့်အပေါ်မှာပါမြန်မာစစ်တပ်အနေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒီအချက်တွေပေါ်မှာပူးပေါင်းဆောင်ရွက်ဖို့အာမခံဂရီကိုပြုတဲ့အကြောင်းမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်ဦးမေအောင်လှိုင်ကပြောကြားလိုက်ပါတယ်အော်တိုဘာ14ရက်နေ့ကနေပြည်တော်ဇေယျသီရိခမ်းမဆောင်မှာကာကွယ်ဥစည်းချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီတို့ပထမဆုံးအကြိမ်တွေ့ဆုံရမှာဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကအခုလိုပြောခဲ့တာလို့ဒီပွဲကိုပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးစော်သက်ထွေးကပြောပါတယ
်။နံပါတ်1ကကျွန်တော်တို့တက်မတော်နဲ့ပတ်သက်ပြီးတော့ဒီလိုမျိုးမီဒီယာကသတင်းရယူတဲ့အခါမှာတက်မတော်ရဲ့ဒီမီဒီယာစင်တာဒါမှမဟုတ်မီဒီယာပါစင်တယောက်ကိုထားရှိပေးဖို့နောက်တစ်ခုကမနက်ကစနေစဉ်ကောင်စီအနေနဲ့မီဒီယာသမားတွေကိုကျွန်တော်တို့ကျင်းဝတ်ပိုင်းဆိုင်ရာဒီလုပ်နေသလိုနိုင်ငံတော်လူ့ဝက်ချက်ဥပဒေနဲ့ပတ်သက်ပြီးတော့ပြည်ထောင်ချာသိရှိကျင်တာတွေရှိပါတယ်။အဲဒါတွေအားလုံးကိုကျွန်တော်တို့ဆွေးနွေးတင်ပြသွားမှာပါ
။ညောင်နိုင်ငံတော်မှာရှိနေတဲ့ရဲဘက်အကျဉ်းစခန်းတွေကိုပိတ်ပစ်ဖို့အစီအစဉ်မရှိတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနဒုတိယဝန်ကြီးကပြည်သူ့လွှတ်တော်မှာပြောလိုက်ပါတယ်။အော်တိုဘာ14ရက်နေ့ကကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာကိစ္စဆက်ကနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့ရဲဘက်အကျဉ်းစခန်းတွေကိစ္စမေးခွန်းကိုဖြေကြားရမှာဤရဲရေးဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကအခုလိုအလုတ်ကျန်းနဲ့ထောင်ဒဏ်ကြခံနေရသူတွေကိုရဲဘက်စခန်းတွေမှာအလုတ်ကျန်းလုခိုင်းတာဟုလူမဆန်ဘူးလို့ဝေဖန်လို့မရတဲ့အကြောင်းဒီစခန်းတွေမှာတည်ဆုံးသူတွေရှိတယ်ဆိုတာကလည်းယာသည်ဥရုဒဏ်အစားတောက်ဒဏ်နဲ့မတော်တဆထိခိုက်မှုတွေကြောင့်ရှိတဲ့အကြောင်းပြန်လည်ပြောကြားခဲ့ရပါတယ်လက်ရှိမြန်မာနိုင်ငံရေးပါတီတွေမှာအမျိုးသမီးတွေတန်းတူနေရာမရတဲ့အတွက်နိုင်ငံရေးမှာထိထိရောက်ပါဝင်ဆောင်ရွက်နိုင်ဖို့မြန်မာနိုင်ငံရဲ့ပထမဆုံးအမျိုးသမီးနိုင်ငံရေးပါတီကိုထူထောင်ဖို့ရွေးကောက်ပွဲကော်မရှင်ကိုရှောက်ထားလိုက်တဲ့အကြောင်းပါတီအကြီးအကဲတာဝန်ယူမဲ့မွန်အမျိုးသမီးမိသန်းရှင်ကပြောကြားလိုက်ပါတယ်။အော်တိုဘာ14ရက်နေ့ကပါတီရှောက်လာတင်ပြီး RFA ကမေးမြန်းရမှာမိသန်းရှင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။လဘရောင်းတောင်ချင်းဒီစီမံကိန်းအကောင့်ထဲပေါ်နေတဲ့ဝမ်ပေါင်ကုမ္ပဏီကတရုတ်ဝန်ထမ်းတစ်ယောက်ကိုပြန်မေးဆွဲမှုနဲ့ဖမ်းဆီးပြီးတရားစွဲထားတဲ့ဘာကတရားစွဲဆိုခြင်းခံထားတဲ့ဘာကသမ ्या အဖွဲ့ချုပ်ကမတ်ဖြူနင်းထွေးကသူ့ကိုတရားစွဲဆိုထားတာဟာမတရားသဖြင့်တရားစွဲဆိုခဲ့တာဖြစ်ကြောင်းပြောကြားလိုက်ပါတယ်။တရုတ်ဝမ်ပေါင်ကုမ္ပဏီကနှစ်နိုင်ငံချစ်ကြည်ရေးအတွက်ဆိုပြီးတော့မတ်ဖြူနင်းထွေးအပေါ်စွဲချက်တင်ထားတဲ့အမှုကိုရုပ်သိမ်းကြောင်းတရားရုံးကိုစာပို့တင်ပြပြီးအော်တိုဘာ15ရက်နေ့ရင်းမပင်ခရင်တရားရုံးကပြန်လွှတ်ပေးပြီးမတ်ဖြူနင်းထွေးက RFA ကိုအခုလိုပြောလိုက်တာဖြစ်ပါတယ်။
ဟိုအစကတည်းကဥပိုင်တဲ့ဝမ်ပေါင်ကုမ္ပဏီကမတရားမှုတွေများပြီးတော့ဒီဒေတာကန်တွေပေါ်မှာအတန်းဖတ်တယ်။လဲရနေတယ်မတရားသိမ်းနေပေါ့နော်။အဲ့ဒီအတွက်လဘရောင်းဒေတာကန်တွေနဲ့ဒီမှာပေါ့နော်ပါဝင်ကူညီပြီးတော့တရားမျှတမှုရှိရှိလုပ်ဆောင်တာပေါ့။ဒီလိုမျိုးအမှုစပြီးတော့ဆွဲကြရမတရားတဲ့ဥတွေနဲ့သူတို့ပုံမှန်တွေတက်ပြီးတော့ဆွဲထားတယ်။အဲ့ဒီအတွက်တလောက်လောက်ပြန်ဆိုင်ရတယ်ပေါ့
။ထိုင်းနိုင်ငံကိုရောင်းကျွန်းခေါ်လိတ်ကျွန်းလူသားမှုတွေထိုင်းရဲတွေကဖမ်းဆီးထားစင်မှာရဲတွေရဲ့ရိုက်နှက်တာခံခဲ့ရတဲ့အကြောင်းထိုင်းအာဏာပိုင်တွေကအဓိကတရေလူပြတ်တဲ့တွေအဖြစ်ပထမဆုံးတက်တွေပြခဲ့သူကိုမောင်မောင်ကပြောလိုက်ပါတယ်။အော်တိုဘာ15ရက်နေ့ကကိုမောင်မောင်ပါဝင်ထိုင်းရဲတွေကတက်တွေအဖြစ်ပြခဲ့တဲ့မြန်မာလူသမား3ဦးကိုထိုင်းတောင်ပိုင်းစူရတ်တနီတရားရုံးကရုံးထုတ်စစ်ဆေးပြီးထိန်းသိမ်းချုပ်နှောင်ထားရကလွှတ်ပေးလိုက်စဉ်ကိုမောင်မောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဆီလပိုင်းတရက်နဲ့မှပလေးနှစ်ယောက်ခေါ်လာရကကျွန်တော်ကလည်းဘာပြင်မရှိဘူးဆိုတော့လိုက်တော့တာပေါ့နော်။သူနဲ့တငယ်ချင်းဖြစ်တဲ့အကြောင်းပေါ့နော်နောက်ပြီးဘီယာတောက်တဲ့တမုံပေါ့နော်အဲအကြောင်းဟိုတက်တည်ခံဖြစ်ပါ့ပေါ့ကျွန်တော်ရိုက်တာနှိုက်တာရှိရပေါ့နော်၃ခါရှိရရိုက်တာနှိုက်တာ၃ခါရှိမှလည်းကျွန်တော်ကကိုယ့်ဟာကိုအာတန်တာပေါ့အဲ့ဒီကွတ်တောင်ကျမ်းမှာဖန်းခန့်ဟာ၃ရက်မှာသမဲအားတစ်ရက်နောက်နိုးတထုတ်ရအကြွေးနှစ်ခါ၃ရက်အတွင်းမှာအဲ့လောက်ပဲစားကြရတယ်ကျွန်တော
်ဒီတစ်ပတ်တော့ထူးထူးခြားခြားနောက်ဆုံးဖောက်တဲ့ချလို့တာကတော့ဇီးတီဘန်မှောက်ကြမကြအခြေတင်ဖြစ်ခဲ့တဲ့အမျိုးသားလွှတ်တော်ကနောက်ဆက်တွဲစကားနှစ်ခွဖြစ်ပါတယ်အစိုးရဘာနာငွေနဲ့ဆောက်လုပ်တဲ့စီမံကိန်းတွေမှာခြားစားမှုတွေရှိတဲ့အကြောင်းက ကံကောင်းမြုပ်နယ်ဘက်မှာလည်းဒီလိုလှုပ်ဆောင်မဲ့လုပ်ရနှစ်ခုကိုတွေ့ခဲ့ကြောင်းမြို့သားလွတ်တော်ကိုယ်စားလှယ်ဦးလှဆွေရပြောကြားလိုက်ပါတယ်အစိုးရချမှတ်တဲ့စီမံကိန်းငွေကြေးတွေမှာအာဏာပိုင်အဆင့်ဆင့်ရဲ့အခွင့်အရေးလိုက်စားမှုတွေဟာဈေးတန်းနဲ့ဈေးဒီပန်းမှောက်ကြတယ်လို့ဖြစ်နေပြီးတကယ်လုပ်ငန်းလှုပ်ဆောင်ရမှာအနေကျင်းတာကြံရတဲ့အကြောင်းပြောကြားခဲ့ပြီးသမရပြောခွင့်ရ
ผมมาอุลาสวยอ่ะอะคือบอกได้ตาဖြစ်ပါတယ်ဥပမာလောင်းစီမှာရှိတယ်အေးရာဝတီကုန်တရာလုတ်တယ်တင်းတထောင်နဲ့ရှစ်သိန်းသုံးပြီးတော့ဒီဆောက်တဲ့နှစ်ထပ်ចောင်းဆောင်ထပ်တန်းကြောင်းဒါဆိုရင်တိုင်အလုံး 50ကျတော့ပြီးလို့တိုင်ချင်ဟာမေတပြီးတော့မဟုတ်ဘူးအစတီမိတ်ပေးစားအစတီမိတ်မရှိဘူးမရှိပါလို့ဆောက်တာကျက်တာဒါဖြတ်ဖြတ်မလားလဲတွေ့ရမလားဆိုတော့ချက်ပါမယ်အဲဖြတ်မှာခဏနေလာကြည့်မယ်ဆိုတော့ရွာထဲကတခြားအားတွေစာတင်ကြောင်းတွေပါကြည့်ပြန်လာတော့တို့ဖြတ်နေတာတွေ့ဒါအစီအစီပါပောက်ခါစာလေးရှိသေးတယ်အခုတော့မှမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာအားဖြင့်ရုံမြန်စံကြားကနေကြီးစုကြတဲ့ပြည်သက်တ